ိုင်းမြန်မာနယ်စပ်တပ်ခရိုင်နဲ့ကန်ချနာပူရီခရိုင်ထဲမှာဖေဖော်ဝါရီလ14ရက်နေ့တနေ့တဲ့မြန်မာလူငယ်40ကျော်ကိုဖမ်းဆီးခဲ့မိတယ်လို့ထိုင်းနယ်ကြားဆောင်တပ်ကပြောလိုက်ပါတယ်။မြန်မာစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေပြဋ္ဌာန်းချက်ကြောင့်စစ်မှုထမ်းလို့တဲ့လူငယ်တွေထိုင်းနိုင်ငံတဲကိုတရမဝင်လမ်းကြောင်းတွေကနေဝင်ရောက်တာများလာနေပါတယ်။ဒီသတင်းကို VOA သတင်းတောက်မဲ့အေးမှပြောပြပေးပါအောင်ခင်ဗျာ
။မြန်မာစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေပြဋ္ဌာန်းချက်ကြောင့်စစ်မှုထမ်းလို့တဲ့လူငယ်တွေဟာထိုင်းနိုင်ငံတဲကိုတရမဝင်လမ်းကြောင်းတွေကနေဝင်ရောက်လာကြရမှာတက်ခရိုင်ဖုတ်ဖရမြို့နယ်ထဲမှာတော့28ဦးကန်ချနာပူရီခရိုင်မှာတော့18ဦးတနေ့တည်းဖမ်းမိခဲ့ပါတယ်တက်ခရိုင်ထဲမှာမြန်မာလူငယ်တွေဖမ်းမိကြောင်းထိုင်းနယ်ခြားဆောင်တပ်ကဗိုလ်မှူးကြီးနတ်တခေါ်ရမ်ဖစ်ကအခုလိုပြောသွားခဲ့ပါတယ
်ဝေလာကမာစီကုန်းနတ်ဘော့ဒေါ်ဟီဟာနတ်ဘော့တော့ဝေနတ်ဘော့ဖုတ်နတ်ဘော့လေဟန်ဆောင်ပေမာနတ်ဘော့ผู้ชายที่เป็นคนรวมเป็น27คนนะครับ27คนจะมาที่ไหนกันเราอ่ะ
နလီစွမ်းထူးတက်ဖွဲ့ကဗိုလ်မှူးကြီးပြောဆိုသွားတာကတော့ကျွန်တော်တို့ကင်းလက်တက်ဖွဲ့ဝင်တွေ14ရက်နေ့ည10:00နာရီမှာမြန်မာနိုင်ငံသားတွေပုံအောင်နေတာကိုတွေ့ရှိခဲ့တာပါသူတို့ကိုခေါ်လာတဲ့ကွဲစားလမ်းပြတွေကတော့ထပ်ပြေးသွားခဲ့ပါတယ်မြန်မာနိုင်ငံသားတွေဟာအသက်20နဲ့25နှစ်ကြာလူငယ်ပိုင်းတွေပါသူတို့28ယောက်ကိုဖမ်းမိပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါဖေဖော်ဝါရီလ14ရက်နေ့တနေ့တည်းမှာပဲမြန်မာ40ကျော်ဖမ်းမိတာဖြစ်ပြီးလူငယ်တွေဟာမြန်မာနိုင်ငံကမြန်မာစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေပြဋ္ဌာန်းချက်ကြောင့်ထွက်လာကြတာဖြစ်တယ်လို့လည်းအလုံသမားရေးလှုပ်ရှားသူဦးမိုးကျိုးကလည်းအခုလိုပြောပါတယ
်ဖုတ်ဖရမြို့နယ်ငပြောတော်တခုရဲ့အတွင်းမှာတရားမဝင်နေစားဖြတ်ကျော်ဝင်ရောက်လာတဲ့မြန်မာ28ယောက်အမျိုးသားက11ယောက်မျိုးမျိုးက11ယောက်ကိုနေရာဆောင်နေကြားဆောင်တပွဲရနေပြည်စီပြီးတော့ဖမ်းဆီးလိုက်တယ်ဆိုတော့ကျွန်တော်ပြရပါတယ်အရွယ်ရောက်ပြီဆိုင်စစ်မှုထမ်းမလီရအ ਨੇ ဆုံးနှစ်နှစ်စစ်မှုထမ်းမလီရဥပဒေကြောင့်စစ်မှုထမ်းရမှာဖြစ်တဲ့အတွက်မြန်မာနိုင်ငံအရွယ်ကောင်းလူငယ်တွေဟာဒီဥပဒေကိုပေါ်မှာစိုးရင်ကြောက်ကြမှုကြီးစွာဖြစ်ပေါ်ပြီးတော့တိုက်ထွက်လာကြတဲ့သဘောပါပဲအလားတူအဲဖေဖော်ဝါရီ14ရက်နေ့မနေ့ပိုင်းမှာပဲထိုင်းနဲ့မွန်ပြည်နယ်နယ်စပ်ကန်ချနာပူရီခရိုင်ထဲမှာတရားမဝင်မြန်မာ18ယောက်နဲ့လမ်းပြတစ်ယောက်ကိုဒေသဆိုင်ရာလုံခြုံရေးအဖွဲ့ကနေဖမ်းမိပါတယ်ဗျ။ဒါကြောင့်မို့လို့အဲ့ဒီတနေ့တည်းပဲအားလုံးပေါင်း54ယောက်နဲ့လမ်းပြ2ယောက်ဖမ်းဆီးရမိတာဖြစ်ပါတယ
်။ဖမ်းမိတဲ့မြန်မာနိုင်ငံသားတွေကိုတော့ထိုင်းနိုင်ငံနဲ့တရားမဝင်ဝင်ရောက်လာမှုတွေနဲ့အရေးယူသွားမှာဖြစ်ပြီးလက်ဝကဥပဒေနဲ့အရေးယူသွားမှာဖြစ်တယ်လို့လည်းဆိုပါတယ်။စစ်ဘုရားဥပဒေကျင်းညာပြီး9ရက်အတွင်းမှာပဲစစ်မှုထမ်းလို့တဲ့မြန်မာလူငယ်တွေဟာထိုင်းမြန်မာနယ်စပ်ဘက်ကိုထွက်ခွာလာကြသူတွေရှိတယ်လို့တချို့ကလည်းတိုင်းရင်းသားလက်နက်ကင်နယ်မြေတွေစီကိုရောက်သွားကြတာတွေလည်းရှိနေပါရဲ့ရှင်။